ယူကရိန်းကိုနောက်နိုင်ငံတွေက F-16 တိုက်လေယာဉ်တွေပေးပို့တာဟာပြည်ပခါကိုပိုရှေ့ချစေလိမ့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။ယူကရိန်းစစ်ပွဲပေါ်တက်ရောက်မှုမရှိနိုင်ဘူးလို့လည်းရုရှားကကျင်းပတဲ့နှစ်ပတ်လည်အရှေ့ပြားစီးပွားရေးဖိုရမ်မှာပြောလိုက်တာပါ။ရုရှားစစ်တပ်အတွက်နေစဉ်စေတနာဝန်ထမ်း1000ကနေ1500ကျားမှရှိနေပြီးလွန်ခဲ့တဲ့6လအတွင်းစီးရင်သွင်းသူ 2,800 ရှိတယ်လို့လည်းပြောပါရယ်။ဇွန်လတည်းကစတင်ခဲ့တဲ့ယူကရိန်းရဲ့တံပြန်ထိုးစစ်ကလည်းမအောင်မြင်ဘူးလို့ပြောပါရယ်။ယူကရိန်းတပ်ဖွဲ့တွေကတော့ရုရှားခံစစ်နဲ့မိုင်းခွင်းတွေကိုဖျက်ချော်ပြီးယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းရှိရွာအချို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ပြောထားပါရယ်။ပြီးခဲ့တဲ့အပတ်ကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကသူဦးဆောင်တဲ့ဖွဲ့ရယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးယူကရိန်းနိုင်ငံအတွက်စစ်ရေးအကူအညီပေးရေးအစီအစဉ်ကိုလည်းကြေညာခဲ့ပါတယ်။ယူကရိန်းတံပြန်ထိုးစစ်ရဲ့တိုးတက်မှုဟာအလွန်အားရစရာဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေရဲ့တိုးတက်မှုကိုအမေရိကန်ပြည်ထောင်စုကဆက်လက်စောင့်ကြည့်နေပြီးယူကရိန်းမှာရုရှားရဲ့မဟာဗျူဟာမြောက်ရည်မှန်းချက်တွေမအောင်မြင်ခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူမက်သရူးမီလာစ်ကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ယူကရိန်းဟာရုရှားကိုသိမ်းပိုက်ထားတဲ့နယ်မြေရဲ့50%ခန့်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့လည်းပြောပါရရှင်။